မဖြစ်တဲ့ဒေသကိုစစ်ဖြစ်တဲ့နေရာလူတွေပြေးလာကြတာထုံးစံပဲ။ကျွန်တော်ရွာဘက်တော့စစ်မဖြစ်သေးလို့နေမယ်။တေချာမပြေးရသေးဘူး။ဒါပေမဲ့ကျွန်တော်ရွာကိုပြေးလာလိုက်တဲ့လူတွေကတော့မနေဘူး။ရိုးမဟိုးဘက်မှာစစ်ဖြစ်နေတာတော်ကြပြီ။အဲ့လူတွေကမြင်းဆောင်မတူတော့ဟိုသွားဒီသွားတိတ်မလွယ်ဘူး။နေကြော်လို့မရဘူးပေါ့လေ။အစ်စစ်ဆေးများတယ်၊အနေရများတယ်။အခက်မသိရင်အဖက်ခံရနိုင်တယ်။အဲ့တော့အဆင်ပြေတဲ့နေရာလေးမှာပဲကတ်နေရတယ်။အဲ့လိုစစ်ရှောင်တွေကိုအချို့ရွာလူကြီးတွေကလက်မခံရဘူး။အထက်ကညဉ့်ညင်မှာကြောက်လို့လားပတ်စံမရလို့လားတော့မသိဘူးဒါမှမဟုတ်ကျွန်တော်တို့ရွာရဲ့အုပ်ကြီးကျော်ဆိုးကတော့လာသမျှလက်ခံတာပဲအဲ့အကြောင်းလည်းပြောခဲ့ဘူးပါတယ်ဘလောက်တောင်လက်ခံလဲဆိုရွာတော်ထက်ချက်ရတဲ့အထိပဲအခုတော့ထက်ချက်လို့မရတော့ဘူးအထက်ကလည်းတားထားတယ်နေရာလည်းတိတ်မရှိတော့ဘူးဒါမှမဟုတ်စစ်ရှောင်တွေကတော့ဝင်လာမဆဲတဲတဲပဲအဲ့လူတွေကရွာထဲမှာအိမ်ငှားနေရတယ်ဟိုးအရင်ကတော့ရွာမှာအိမ်ငှားတယ်ဆိုတာတိတ်မရှိဘူးလွတ်တဲ့နေရာတဲထိုးနေလိုက်ရင်ရတာပဲတရွာလုံးကလည်းအမျိုးဆွေမကင်းကြဘူးအခုစစ်ရှောင်တွေရောက်လာတော့အိမ်ငှားစည်းကွက်အစ်စ်ပေါ်လာတယ်အရင်ကအလကားနေလို့ရတဲ့အိမ်တွေကစစ်ဆောင်တွေရောက်ပြီးနောက်ပိုင်းတလောက်9000တသိန်းဖြစ်ကုန်တယ်။တသိန်းနှစ်သိန်းဆိုလဲငှားရမှာပဲ။နေစရာမှမရှိတာ။အိမ်ငှားတွေရှိလာတော့အရင်ကရွာမှာမရှိခဲ့ဘူးလေ။အိမ်ပွဲစားဆိုတာတွေပါပေါ်လာတယ်။သူတို့ကသူတို့တော့ပွဲစားလို့မခေါ်ပါဘူး။အကျိုးဆောင်လို့ခေါ်မှကြိုက်တယ်။အဲ့ဒီအကျိုးဆောင်တွေရဲ့ခေါင်းချုပ်ကြီးကတော့ကျွန်တော်တို့ရွာရဲ့အုပ်ကြီးကျော်ဆိုးပဲ။ကျော်ဆိုးကရန်ကုန်မှာလည်းနေခဲ့ဘူးတော့ပွဲစားအထားတွေနဲ့တယ်။လဖေးဆိုင်ထိုင်ပြီးအတင်းပြောတာ၊ဂွင်ကျော်ရိုက်တာ၊ကျော်တာခွာတာအကုန်တက်တယ်။ဒါမှမဟုတ်ရွာမှာတော့မလုပ်ပါဘူး။သူကခေါင်းဆောင်ကြီးပဲ။ရွာကိုစစ်ဆောင်တစ်ဖွဲ့ဝင်လာတဲ့ဆိုရင်အရင်ဆုံးအုပ်ကြီးစီကိုသတင်းပို့ရတယ်။ရွာမှာလက်ခံမဲ့လက်မခံဘူးဆိုတာအုပ်ကြီးပဲဆုံးဖြတ်တာပေါ့။အဲ့လိုစစ်ဆောင်တွေလာပြီဆိုရင်အုပ်ကြီးကျော်စိုးကမေးတယ်။နေဖို့အိမ်ငှားပြီလား။မငှားသေးဘူးဆိုရင်ကျော်စိုးကပွဲစားလုပ်ပြီ။ငှားပြီးသွားပြီဆိုရင်လည်းအဲ့အိမ်မကောင်းဘူး။ကောင်းတာလေးရှိတယ်ဆိုပြီးပွဲစားလုပ်တယ်။ပွဲကားကလည်းတလားစားပေးရတာဆိုတော့အုပ်ကြီးအတွက်မျိုးမျက်မျက်လေးရတာပေါ့လေ။စစ်ဆောင်တွေကိုအိမ်ငှားတာလားစားလည်းကောင်းကောင်းရတော့ရွာလူတွေဆိုရင်သူတို့အိမ်မှာတော့မှသူတို့မနေကြတော့ဘူး။ရွာကန်တွေကခြံထဲမှာတဲထိုးနေပြီးအင်ကြီးတွေကိုငှားစားကြတယ်အချို့ရွာကန်တွေကတော့လဲတဲ့သွားတဲထိုးနေပြီးရွာတွေကအိမ်ကိုငှားစားတယ်ဘာမှလုပ်စရာမလိုပဲအိမ်ငှားတာနဲ့တင်အဆင်ပြေနေတာဟုတ်အချို့တွေဆိုရင်အခန်းတွဲခေါ်မလားတန်းလျားခေါ်မလားအဲ့ဒါတွေပါစောက်ပြီးငှားကြတယ်ရန်ကုန်လှိုင်သာဘက်ကအဆောင်တွေပုံစံပေါ့လေလာကနေပေမဲ့အခန်းများတော့တွက်ချေကြိုက်တာပဲထားပါတော့လေအခုဆိုတရွာလုံးလဲအိမ်ငှားရင်လည်းပြည့်နေပြီထပ်ပြီးငှားစရာလည်းမရှိတော့ဘူးစစ်ဆောင်တွေကတော့လာတော့မဲငှားစရာမရှိတော့ကြော်ဆိုးလဲပွဲကမရဘူးဗောအဲ့ဒါကိုသူကတိတ်နေကျင်တယ်အဲ့တော့ရန်ကုန်ပွဲစားအထာတွေလှုပ်တော့တာပဲနေ့တိုင်းအင်ရှင်လေးစီကိုသွားတယ်အုပ်ကြီးလာတဲ့ဆိုရင်ပဲအင်ရှင်လေးကလန့်နေပြီဘာများအလှခံအောင်မလဲစစ်မှုတန်းကြီးပေးရအောင်မလားပေါ်တာပဲဆွဲတော့မလားဒါမှမဟုတ်ကျော်ဆိုးကတော့အေးဆေးပါပဲဟေးနေ့အင်ငါကဘလောက်ရလဲဆိုပြီးမေးရင်ပဲတဲလေးထိုးနေတဲ့အင်ကြီးရှင်ကတလားတသိန်းရပါတယ်အုပ်ကြီးဆိုပြီးပြန်ဖြေတယ်ဘာတသိန်းနဲတာဗောမြို့ပါဆို9သိန်း6သိန်းဖြစ်နေပြီဆိုပြီးကျော်ဆိုးကပြန်ပြောတယ်ဟင်းလေသူတို့ကမြို့ဒါရွာပဲဒီလောက်ရတော်ရောဗောဆိုပြီးအင်ရှင်ကလာကတသိန်းရတာကိုကျင်းတဲ့ပုံစံနဲ့ဖြေဒါပေမဲ့အုပ်ကြီးကတော့မရပါဘူးဒီလောက်ကုံစင်းလုံးတွေတက်နေတဲ့ခေကြီးမှာတသိန်းနဲ့ဘာလို့မှလဲနဲတာဗောတသိန်းခွဲမရကြုံလားနင်တို့အိမ်ကိုတသိန်းခွဲနဲ့ငှားမဲ့လူတွေရှိတယ်ဆိုပြီးကျော်ဆိုးကပြောတယ်အဲ့ချိန်မှာပဲအင်ရှင်လည်းလောဘတက်ပြီးအော်တသိန်းခွဲတော့လားအခုနေနေတဲ့လူတွေကိုအာနာစရာကြီးဆိုပြီးပြန်ပြောတယ်ကျော်စိုးကလည်းဘာအာနာစရာလို့လဲသူတို့လည်းတသိန်းခွဲတက်နိုင်ရင်ငှားမှာပေါ့စာချုပ်ပြည့်ရင်လာကတိုးမယ်ပြောလိုက်ပေါ့ဆိုပြီးပြန်ပြောတယ်။အုပ်ကြီးကျော်စိုးရဲ့အပြောမှာနေမယ်အင်ရှင်လည်းငှားအိမ်ကဒီလောက်တော့တန်ပါလားဆိုပြီးအိမ်ငှားတွေကိုလာကတိုးမယ်ပြောတာပေါ့အိမ်ငှားတွေကလည်းစိတ်ဆိုးပြီးအချားအိမ်ပြောင်းအောင်ရောသူတို့တွေအချားအိမ်ရှာဖို့အတွက်လည်းအုပ်ကြီးနဲ့အဖွဲ့အားပဲပွဲစားလုပ်ပေးတာပထမအိမ်ငှားတွေမပြောင်းရသေးဘူးကျော်စိုးကစစ်ဆောင်အစ်တွေကိုခေါ်လာပြီတလားတသိန်းခွဲနဲ့3လချုပ်ပွဲစားကတော့တလားသာပေးရတာပေါ့လေကျွေးရရမုံငွေရလဲ9000ထည့်ရသေးတယ်ပြီးရင်အင်ရှင်စီကလည်းလာဝစာထပ်တောင်းအင်ငါတော်မှာအစပိုင်းတော့ဆိုတနှစ်ချုပ်လို့6လချုပ်လို့လုံးကြသေးတယ်အခုနောက်ပိုင်းတော့အဲ့လောက်မချုပ်ကြတော့ဘူးအလုံးစုံ3လပဲအဲ့ဒါမှအင်ငါကဈေးတိုးတောင်းလို့ရမှာ哦အုပ်ကြီးကလည်းတင်ထားတယ်3လတခါလာစာတိုးတိုးမပေးနိုင်ရင်ပေးနိုင်တဲ့သူကိုရှာပေးမယ်ဆိုပြီးပြောထားတော့အင်ရှင်တွေကလည်းလာကကိုရဲရဲတိုးရဲတာဗောလေအဲ့လိုနဲ့ပထမတော့ကလာစာလေး3-4000ပေးရတဲ့အိမ်ဟာအခုဆိုရင်2-3000ဖြစ်ကုန်ပြီပွဲစားအုပ်ကြီးကျော်စိုးတော့တရွာလုံးကရွာကန်တွေကကျေးဇူးတင်ကြတယ်အုပ်ကြီးလုပ်ပေးလို့သာတို့တရွာလုံးအခုလိုအိမ်ငှားတွေတင်းပြီးအဆင်ပြေကြတာအုပ်ကြီးကကျေးဇူးရှင်ပဲလေဆိုပြီးဖြစ်ကုန်တယ်အိမ်ငှားနေတဲ့သူတွေကြတော့ကျော်စိုးကိုမြင်လာတဲ့တွင်လန့်နေပြီပွဲစားကခဏခဏပေးနေရတာဟုတ်အချို့ဆိုချောင်းရိုက်ဖို့တော့မှကြံသေးတယ်ဒါပေမဲ့နိုင်ငံတော်ပုံကံမှုဖြစ်သွားမှစိုးတာနဲ့မရရဲကြတာကျော်စိုးကလည်းကြုံသွားပါတယ်ဒီပွဲစားကလည်းတသိန်းနဲ့သိန်းကိုမတ်လို့ပွဲစားလုံနေမှာမဟုတ်ဘူးနောက်ဆိုတိုင်းပြည်ကငြိမ်းချမ်းတော့မှာအိုက်ခါငိမ့်ငိုင်းပွဲစားလို့မလို့အခုတည်းကလစ်ကျင့်နေတာဆိုပဲငိမ့်ငိုင်းပွဲစားကပူရသလားတော့မသိပါဘူး